အမေရိကန်ပြည်တော်စုမှကိုဗစ် -19 ကဝယ်ဆေးရဖို့အစားအစာနဲ့ဆေးဝါးကုကေရေးဌာန FDA နဲ့တခြားသက်ဆိုင်ရာဌာနတွေရဲ့အတည်ပြုချက်တွေကိုမြင်မြန်ရယူနိုင်အောင်ကြောင့်သိမကြခင်မှာအကာအကွယ်ဆေးတစ်ခုခုရလာတော့မယ်လို့သမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့မှာပြောပါတယ
်။ And we're within weeks of getting it, you know, could be 3 weeks, 4 weeks, but we think we have a Johnson and Johnson
ဒီမှာဒီမှာပဲအကာအကွယ်ဆေးရလာပါတော့မယ်။၃-၄ဘတ်အတွင်းဖြစ်နိုင်ပါတယ်။Johnson & Johnson လို Pfizer လို့တကယ်ထိပ်တန်းကုမ္ပဏီကြီးတွေလုတ်ကိုင်နေကြတာမှာတိတ်ကိုနှီးစက်နေပါပြီလို့ Philadelphia မှာ ABC သတင်းဌာနကကမ္ဘာကထပြုစီစဉ်တဲ့ဆွေးနွေးပွဲတစ်ခုအတွင်းသမ္မတ Trump ကပြောသွားတာပါ American သမ္မတရွေးကောက်ပွဲကနိုဝင်ဘာလ3ရက်နေ့မှာကျင်းပမှာဖြစ်ပြီးအဲ့ဒီနေ့မတိုင်ခင်မှာကာကွယ်ဆေးဖြန့်ဖြူးနိုင်မယ်လို့သမ္မတ Trump ကဆိုတာပါ COVID ကာကွယ်ဆေးတစ်ခုဒီလောက်မြန်မြန်ရလာနိုင်ကြေပေါ့ American လူထုကျန်းမာရေးဆိုင်ရာတာဝန်ရှိသူတချို့ကသတိပြုပြောဆိုတာတွေရှိထားတယ်ကြားမှာပဲသမ္မတ Trump ကအဲ့လိုပြောသွားတာပါဆွေးနွေးပွဲကိုတက်ရောက်လာတဲ့အထက်ကဘယ်သမ္မတကိုယ်စားလှယ်လောင်းကိုမဲပေးရမယ်ဆိုတာမဆုံးဖြတ်ရသေးတဲ့မဲဆန္ဒရှင်တွေနဲ့ ABC သတင်းဌာနကအစီအစဉ်တင်ဆက်သူ George Stephanopoulos တို့ရဲ့ခက်ခဲတဲ့မိကွန်းတွေကိုလည်းသမ္မတ Trump ကပြင်းပြင်းထန်ထန်ပဲပြန်တုံ့ပြန်ပါတယ်ကာယောဂါကြောက်တဲ့အစောပိုင်းကာလတွေတုန်းကသူပြောခဲ့ဘူးတဲ့ဒီ virus ပိုးဟာသူ့ဘာသာပျောက်ကွယ်သွားပါလိမ့်မယ်ဆိုတဲ့စကားကိုလည်းသမ္မတ Trump ကထပ်ပြောခဲ့ပါသေးတယ်